This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝအဖြစ်စစ်အာဏာရှင်ဗီရုကနေကြေဝေးပြီးဘေးကင်းလုံခြုံကျန်းမာကြပါစေလို့ရေဒီယိုအန်ယူဂျီအဖွဲ့သားများကဆုတောင်းမေတ္တာပို့သလိုက်ရပါတယ်ရှင်။ဒီကနေ့2025ခုနှစ်ဇူလိုင်လ6ရက်နေ့ရေဒီယိုအန်ယူဂျီရဲ့မနက်ပိုင်းစီစဉ်များကိုစတင်ထုတ်လင်းပေးပါတော့မယ်ရှင်။ပထမဆုံးအနေနဲ့ရေဒီယိုအန်ယူဂျီရဲ့စီရီသတင်းကောက်လုံချက်ကိုရန်တိုင်းမှတင်ဆက်ပေးမှာဖြစ်ပါတယ်ရှင်။
ရေဒီယိုအန်ယူဂျီသတင်းရှင်များမင်္ဂလာပါခင်ဗျာကုချင်ရဆပြီး2025ခုနှစ်ဇူလိုင်လ6ရက်နေ့ရေဒီယိုအန်ယူဂျီရဲ့မနက်ခင်းစီရီသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးမယ့်စီရီသတင်းကတော့လွတ်လပ်မှုအတွက်လက်နက်ကင်တိုက်ပွဲသာတခုတည်းသောနီးလန်းလို့ KNLA ဒုတိယစီအုပ်စုချုပ်ပြောကြားတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်ကရင်တိုင်းသားများအနေနဲ့လွတ်လပ်မှုပြည်내တည်ထောင်ရေးနဲ့မိမိကံကြမ္မာကိုမိမိဖန်တီးခွင့်ရရှိရေးအတွက်လနကိုင်တိုက်ပွဲသည်တခုတည်းသောနီလန်းဖြစ်ကြောင်းကရင်မျိုးသားလူမျိုးရေးတပ်မတော် KNLA ဒုတိယစေဦးစီချုပ်ဒုတိယဗိုလ်ချုပ်ကြီးစောဘောကျော်ဟဲကဇူလိုင်လ5ရက်မှာကြားရောက်တဲ့86နှစ်မြောက်ကော်တူးလီတပ်မတော်နေမှာပြောကြားခဲ့ပါတယ်ကျွန်တော်တို့လူမျိုးဟာအခွင့်အရေးလွတ်လပ်မှုနေရအကျေဝန်းနဲ့ဂုဏ်သိက္ခာရှိတဲ့လူမျိုးတစ်မျိုးလိုရှင်သန်နေထိုင်ခွင့်ကိုလိုလားကြတယ်ရင်းချင်းလမ်းစဉ်ကိုကျွန်တော်တို့အချင်းချင်းသွားခဲ့ပူးပြီးနောက်ဆုံးတော့လနကိုင်တော်လိုင်းရင်းနဲ့ပဲကျွန်တော်တို့ရဲ့တပ်ကိုထူထောင်ပြီးတော့ကျွန်တော်တို့ရဲ့အခွင့်အရေးကိုပြန်ပြီးတိုက်ယူရတာဖြစ်တယ်လို့၎င်းကပြောကြပါတယ်။ကရင်လူမျိုးများဟာကော်သူးလေလို့အမည်ပေးထားတဲ့ပြည်နယ်တစ်ခုကိုတီထောင်ရည်ရည်မှန်းထားပြီးအဲ့ဒီပြည်နယ်မှာအုပ်ချုပ်ရေးစနစ်များချမှတ်မှာဖြစ်ကြောင်း၎င်းကအသိပေးပါတယ်။ KNLA ဟာကရင်တိုင်းသားများရဲ့လက်နက်ကင်တပ်ဖွဲ့များကိုစုစည်းထားတဲ့တပ်မတော်တရက်ဖြစ်ဖွဲ့စည်းထားပြီးလက်ရှိတပ်ဖွဲ့များမှာမမမွန်နဲ့အခြားတိုင်းသားများနဲ့ပူးပေါင်းလှုံ့ဆော်နေကြောင်းဒုတိယဗိုလ်ချုပ်ကြီးကပြောပါတယ်။အခြားလူမျိုးများဟာလည်းကျွန်တော်တို့နဲ့လက်တွဲပူးပေါင်းတာတွေရှိတယ်ကျွန်တော်တို့ရဲ့ပူးပေါင်းဆောင်ရွက်မှုမှာအားကောင်းလာတယ်ကျွန်တော်တို့ရဲ့ပြောင်းလဲချက်တွေဟာပိုပြီးထင်သာမြင်သာရှိလာတာကိုတွေ့မြင်လာတယ်ကျွန်တော်တို့ရဲ့လွတ်လပ်မှုကိုပြန်လည်ရရှိရေးရည်မှန်းချက်နဲ့အိမ်မက်တွေဟာဒီထက်ရှင်သန်လာပြီးကြီးထွားလာတယ်ကျွန်တော်တို့အခုတိုက်နေတာကျွန်တော်တို့ရဲ့ကော်တူးလီတပ်မတော်တပ်ဖွဲ့ပဲတိုက်တာမဟုတ်ပါဘူးအခြားလူမျိုးများဖြစ်တဲ့ဗမာတို့မွန်လူမျိုးတို့ပါတယ်ကျွန်တော်တို့လိုချင်ကြတဲ့ရည်မှန်းချက်ပန်းတိုင်ကိုရောက်ရှိဖို့အတွက်အထူးတူကပေါင်းစည်းပြီးတော့လှုပ်ဆောင်တယ်ကျွန်တော်တို့ပွန့်ပွန့်လင်းလင်းပဲပူးပေါင်းလှုပ်ဆောင်တယ်လို့ဆိုထားပါတယ်ပြီးခဲ့တဲ့86နှစ်တာကာလအတွင်းကရင်တော်လှန်ရေးဟာခေါင်းဆောင်များတပ်သားများနဲ့ရဲသားများအပါအဝင်များစွာသောအသက်ဆုံးရှုံးမှုများနဲ့ရင်ဆိုင်ခဲ့ရပေမဲ့လည်း၎င်းတို့ရဲ့ရည်မှန်းချက်ပန်းတိုင်ကိုရောက်ရှိရန်ဆက်လက်ကြိုးပမ်းဖို့လိုအပ်ကြောင်းဒုတိယဗိုလ်ချုပ်ကြီးစောဘောကျော်ဟဲကတိုက်တွန်းထားပါတယ်ဆိုယုစကားတစ်ခုရှိတယ်အဲ့ဒါကကျွန်တော်တို့ရဲရင်ရန်သူကကျွန်တော်တို့ကိုကြောက်မယ်ကျွန်တော်တို့ကြောက်မယ်ဆိုရင်ရန်သူကကျွန်တော်တို့အပေါ်ရဲတင်းလာဒါကြောင့်ကျွန်တော်တို့ရဲရကျွန်တော်တို့ရဲမှရန်သူဟာကျွန်တော်တို့ကိုကြောက်မှာဖြစ်တယ်ဒါကြောင့်ကျွန်တော်တို့တောင်းဝန်ထမ်းရွက်တဲ့အခါမှာရဲစွမ်းတက်တည်ရှိဖို့လိုတယ်လို့တိုက်တွန်းထားပါတယ်ခင်ဗျာဆလဘီကမြာကြီးရဲကင်းစကန်ကိုလက်နက်ရိတ်ခါနဲ့တက်ချင်းပြောင်းမှုထွက်လာတဲ့ကားလေးစီးနဲ့အင်အား150ခန့်မှစစ်ကြောင်းကိုတိုက်ခတ်ရမှာ30ခန့်တေဆုံးပြီးဗိုလ်အဆင့်ပါ2ဦးကိုဖမ်းမိတယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်ဇူလိုင်လ3ရက်နေ့မနက်9:00အချိန်ကစတင်ပြီးငဇုံမြို့နယ်မြို့သားစစ်မှုဇုံကိုဖျက်ပြီးတတဦးစမိတ်ခုံကိုဆက်သွယ်ထားတဲ့ကားလမ်းတစ်နေရာမှာဂွေကုံအထိုင်ကင်းစကန်မှကမြာကြီးရဲကင်းစကန်ကိုလက်နက်ရိတ်ခါနဲ့တက်ချင်းပြောင်းမှုထွက်လာတဲ့ကားလေးစီးနဲ့အင်အား150ခန့်ပါစစ်ကြောင်းကိုတိုက်ခတ်ခဲ့ကြောင်း TGYR Youth Guerrilla Counter Revolution NZS မှသတင်းထုတ်ပြန်ပါတယ် TGYR ပျောက်ကြားတပ်ဖွဲ့ရဲဘော်များနဲ့မန္တလေးခရိုင်အမှတ်9တပ်ရင်းမြင်းစံခရိုင်အမှတ်9တပ်ရင်းတို့မှဦးဆောင်ပြီးဒေသခံပြည်သူကာကွယ်ရေးတပ်များနဲ့အတူပူးပေါင်းတိုက်ခတ်ခဲ့ရမှာမျက်မြင်9ဦးအပါအဝင်30ဝန်းကျင်ခန့်တေဆုံးခဲ့ပြီးဗိုလ်အဆင့်ရှိသူအပါအဝင်2ဦးကိုလက်ရအရှင်ဖမ်းဆီးနိုင်ခဲ့တယ်လို့ဖော်ပြထားပါတယ်။တိုက်ပွဲကြာချိန်9နာရီခန့်ရှိခဲ့ပြီးရဲခါကား2စီးနဲ့ MA1 2လက်ME3 တလက် ME11 တလက်နဲ့လက်နက်ခဲများကိုရရှိခဲ့တယ်လို့သိရပါတယ်။အဲဒီတိုက်ခတ်မှုစစ်စင်ရေးကို TGYR Youth Guerrilla Counter Revolution NZ ပြောက်ကြားတပ်ဖွဲ့မန္တလေးခရိုင်အမှတ်9တပ်ရင်း မြင်းကျန်ခရိုင်အမှတ်9တည်ရင်အမရပူရမြို့နယ်ပကဖမြင်းကျန်မြောက်ပိုင်းသားတပ်ဖွဲ့ကြားကြီးတပ်ဖွဲ့နဲ့နေမြေကန်ဖွဲ့များပူးပေါင်းတိုက်ခတ်ခဲ့ကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ။အခုတခါပွင့်ပြူမြို့နယ်မှာစစ်ကောင်စီစစ်ကြောင်းကိုကြိုတင်ဆောင်ဆိုင်လက်ဦးမှုရယူတိုက်ခတ်ခဲ့ရမှာနှစ်ဦးသေဆုံးတယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။မကွေးတိုင်းမင်းမှုခရိုင်ပွင့်ပြူမြို့နယ်ရေဘုတ်ကလေးရွာအနောက်ဘက်ရှိချောင်းပြူပေါင်းမှာစစ်ကောင်စီစစ်ကြောင်းကိုကြိုတင်ဆောင်ဆိုင်လက်ဦးမှုရယူတိုက်ခတ်ခဲ့ရမှာနှစ်ဦးမျက်မြင်သေဆုံးခဲ့တယ်လို့မြိုင်ပကဖကထုတ်ပြန်ထားပါဗျ။ဇူလိုင်လ4ရက်နေ့နေ့လယ်12နာရီ5မိနစ်ခန့်အချိန်မှာစစ်ကောင်စီတပ်နဲ့ပြူစောတိခမန့်အင်အား80ခန့်ပါစစ်ကြောင်းထွက်ခွာလာစဉ်လက်ဦးမှုရယူပြီးပြစ်ခတ်တိုက်ခတ်ခဲ့တယ်လို့ဆိုပါတယ်။တိုက်ပွဲတွင်စစ်ကောင်စီဘက်က2ဦးဟာမျက်မြင်သေဆုံးခဲ့ပြီး10ဦးထိခိုက်ဒဏ်ရာရရှိခဲ့ကလက်နက်ကြီးများရန်တမ်းပြစ်ခတ်ကာကစင်ကလျားဆုတ်ခွာထွက်ပြေးသွားတယ်လို့သိရပါတယ်။အဲဒီတိုက်ခတ်မှုကိုမြိုင်ပကဖပေါပကဖပခုတ်ကူပကဖတို့နဲ့ပခုတ်ကူ PPDF 7 Stars ဘိုးစနီအဖွဲ့တို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပြီးလူထိခိုက်မရှိခဲ့ပေမဲ့လက်နက်အနည်းငယ်ပျက်စီးခဲ့တယ်လို့ဖော်ပြထားပါတယ်။တိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာကြောင့်မိဘပြည်သူများအနေနဲ့ဘေးလွတ်ရာကိုကြိုတင်တန်းဆောင်နေကြဖို့နဲ့လေကြောင်းအန္တရာယ်များမှလည်းအထူးဂရုစိုက်ကြဖို့မြိုင်ပကဖကအသိပေးထားပါတယ်ခင်ဗျာ။အခုကတည်းဆက်ပေးမယ့်စီးရီးသတင်းကတော့ဆလင်းမြို့တောင်ဘက်အထွက်ကစစ်ကောင်စီခေစကန်အားဖောက်ခွဲတိုက်ခတ်ခဲ့တဲ့ဆိုတဲ့သတင်းပဲဖြစ်ပါတယ်။မကွေးတိုင်းဆလင်းမြို့တောင်ဘက်အထွက်ရှိစစ်ကောင်စီတပ်ဂိတ်ချထားတဲ့စကန်ဂက်တစ်ခုကိုဖောက်ခွဲတိုက်ခတ်ခဲ့တယ်လို့ပြည်သူညီနောင်ဆလင်းကထုတ်ပြန်ထားပါတယ်။ဇူလိုင်လ4ရက်နေ့ည9:35မိနစ်မှာအကြမ်းဖက်စစ်အုပ်စုဂိတ်ချထားတဲ့စကန်အားအပြင်းစားမိုင်းနဲ့ဖောက်ခွဲတိုက်ခတ်ခဲ့တယ်လို့ဆိုပါတယ်။ဖောက်ခွဲတိုက်ခတ်မှုတွင်စစ်ကောင်စီတပ်မှဗိုလ်မှူးမိုးဝေရန်လင်းအပါဝင်6ဦးဟာထိခိုက်မှုအသီးသီးရှိခဲ့ပြီးသေဆုံးမှုလည်းရှိခဲ့ကလူနာတိမ်ကားများနဲ့ဆလင်းစေးရုံကိုတည်ဆောင်သွားကြောင်းဖော်ပြထားပါတယ်။အဲ့ဒီတိုက်ခတ်မှုကိုဆလင်းမျိုးပြ UG ကြားပေါက်အဖွဲ့ပြည်သူ့လုံခြုံရေးပလဖယာကြီးဗမာတပ်တော် BA နဲ့ပေါ့တောင်ပိုင်းကျမ်းမာရေးသူနာပြုတပ်ဖွဲ့တို့ကပူးပေါင်းဆောင်ရွက်ခဲ့ကြတာဖြစ်တယ်လို့သိရပါပါတယ်ခင်ဗျာ။အခုတခါစကိုင်းမြို့နယ်အကြမ်းဖက်စစ်တပ်စစ်စေးရေးဂိတ်ကိုဝင်ရောက်တိုက်ခတ်ရမှာ3ဦးသေဆုံးဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။ဇူလိုင်လ9ရက်နေ့မနက် 7:30 ခန့်အချိန်မှာစကိုင်းမြို့နယ်ဝကြက်ကျေးရွာကြားရှိအကြမ်းဖက်စစ်တပ်ရဲ့စစ်စေးဂိတ်ကိုတော်လိုင်းတပ်ဖွဲ့တွေကဝင်ရောက်ပစ်ခတ်တိုက်ခတ်ခဲ့ကြောင်းမင်းကုန်းတိုင်းနယ်ပလပထံမှသိရပါဗျ။တိုက်ခတ်မှုတွင်အကြမ်းဖက်စစ်ကောင်စီတပ်သား3ဦးသေဆုံးပြီး MA1 မျိုးစားတနက်တလက်ရရှိခဲ့တယ်လို့သိရပါဗျ။အဲ့ဒီတိုက်ခတ်မှုကိုတော့မင်းကုန်းတိုင်းနယ်ပလပ Black Arrow နဲ့တောင်ရိုးပြောင်ကြားလိုကယ်ဖွဲ့တို့ကပူးပေါင်းလှုပ်ဆောင်ခဲ့တယ်လို့သိရပါဗျခင်ဗျာ။ဆလဘီမင်းလာမှာရှစ်ဘက်တွင်စဲချင်းထက်မင်းစစ်ကြောင်းထိုးခံရာစစ်ကောင်စီရဲ့အကြမ်းဖက်လုပ်ရကြောင်ပြည်သူတို့သေဆုံးပြီး9ဦးထပ်မံတဲ့ရန်ရတယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။မကွေးတိုင်းမင်းလာမြို့နယ်မှာရသရဘတ်ရှစ်ပတ်တာကာလတွင်စဲချင်းထက်မင်းစစ်ကြောင်းထိုးခံခဲ့ရပြီးလေကြောင်းတက်ခတ်မှုဒရုန်းနဲ့တက်ခတ်မှုတွေကြောင့်ပြည်သူတို့သေဆုံးက9ဦးထပ်မံတဲ့ရန်ရခဲ့တယ်လို့အထက်မင်းလာပြည်သူ့ကာကွယ်ရေးအဖွဲ့ကထုတ်ပြန်ထားပါတယ်။မန္လာကုံမှမင်းလာကုံအထိရှစ်ပတ်တွင်အထက်မင်းလာပြည်သူ့ကာကွယ်ရေးအဖွဲ့နဲ့ပြည်သူ့လွတ်လပ်ရေးတပ်တော်PIOPIA တို့ကအဆိုပါစစ်ကြောင်းကိုမိုင်းဆွဲတက်ခတ်မှု2ကြိမ်ဖြတ်တောက်ထိတွေ့တက်ခတ်မှု6ကြိမ်ပြုလုပ်ခဲ့တယ်လို့ဆိုပါတယ်တက်ခတ်မှုတွေအတွင်းစစ်ကောင်စီတပ်သား63ဦးထပ်မံပြင်းထန်ဒဏ်ရာရရှိခဲ့ပြီးသေဆုံးသူ25ဦးထပ်မံရှိခဲ့တယ်လို့ဖော်ပြထားပါတယ်အဲဒီစစ်ကြောင်းဟာအရသာပြည်သူပိုင်းအိုးအိမ်တွေကိုအကြိမ်ကြိမ်မီးရှို့ခဲ့ပေမဲ့မိုးရွာသွန်းမှုကြောင့်သာနေနှလုံးပျက်စီးဆုံးရှုံးခဲ့ရပြီးလေကြောင်းတက်ခတ်မှုကြောင့်စာတင်ကြောင်းတစ်ကြောင်းနဲ့ဖုန်းကြီးကြောင်းတစ်ကြောင်းပျက်စီးခဲ့တယ်လို့ဆိုပါတယ်။ဒါပြင် drone နဲ့3ချိန်ထပ်မံရသပြစ်မှတ်တွေကိုပုံးချတက်ခတ်ခဲ့ရမှာပြည်သူတဦးသေဆုံးပြီး9ဦးထပ်မံထိခိုက်ဒဏ်ရာရရှိခဲ့တဲ့အပြင်ကျေးရွာတွေအတွင်းဝင်ရောက်ကပြည်သူ9ဦးကိုလည်းအဓမ္မဖမ်းဆီးစစ်မှုထမ်းခိုင်းခဲ့တယ်လို့သိရပါတယ်။စစ်ကောင်စီအားဖြတ်တောက်တက်ခတ်မှုတွေကိုပြုလုပ်ခဲ့ရမှာပြစ်မှတ်နဲ့မသက်ဆိုင်တဲ့ပြည်သူများအားထိခိုက်မှုတစုံတရာမဖြစ်စေဖို့ထိန်းသိမ်းဆောင်ရွက်နေရတဲ့အတွက်ခက်ခဲများနဲ့ရင်ဆိုင်နေရတာကြောင့်မင်းလာမြို့နယ်ပသိမ်မုံရွာလမ်းပိုင်းအားအသုံးပြုသွားလာလိုပါကစစ်ကြောင်းတရင်အားသတိပြုပြီးမိမိတို့တပ်ဖွဲ့များနဲ့စီကံတကြချိတ်ဆက်ဆောင်ရွက်စီလိုကြောင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာဆက်လက်ပြီးတင်ဆက်ပေးမယ့်စီးရီးသတင်းကတော့မြိုင်မြို့တောင်ပိုင်းအိုးရင်ရွာတဲ့လေကြောင်းတိုက်ခတ်ခံရပြီးပြည်သူတဦးသေဆုံးဆိုတဲ့သတင်းပဲဖြစ်ပါတယ်။မကွေးတိုင်းမြိုင်မြို့နယ်တောင်ပိုင်းကအိုးရင်ရွာတဲ့လေကြောင်းတိုက်ခတ်ခံရပြီးပြည်သူတဦးသေဆုံးခဲ့တယ်လို့ WeLove မြိုင်ကထုတ်ပြန်ထားပါတယ်။ဇူလိုင်လ9ရက်နေ့နေ့လယ်7:18မိနစ်မှာအိုးရင်ရွာတဲ့နောက်မြောက်ပိုင်းကိုပခုတ်ကူတပ်မှတရားတင့်မှစစ်တပ်လေဒီ2စီးနဲ့ဘုံဒီ3လုံးကျဲချတိုက်ခတ်ခဲ့တာလို့ဆိုပါတယ်။တိုက်ပွဲဖြစ်ပွားခြင်းမရှိဘဲစစ်ကောင်စီရဲ့အကြောင်းမဲ့လေကြောင်းတိုက်ခတ်မှုကြောင့်အိုးရင်ရွာမှာအသက်40အရွယ်ခန့်ရှိတဲ့အမျိုးသားတဦးထိမှန်သေဆုံးခဲ့တယ်လို့သိရပါတယ်။ဒါပြင်နေတလုံးထိမှန်ပျက်စီးခဲ့ပြီးစိတ်နှစ်ကောင်နဲ့မြင်း3ကောင်သေဆုံးကနွား2ကောင်လည်းထိမှန်ဒဏ်ရာရခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။အခုနောက်ဆုံးတင်ဆက်ပေးမယ့်စီးရီးသတင်းကတော့တီဘောမှာစစ်ကောင်စီတပ်မှ Jet Fighter နဲ့ဘုံနှလုံးကျဲချတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။ဇူလိုင်လ4ရက်ည10:05မိနစ်မှာတစ်ချိန်10:17မိနစ်မှာတစ်ချိန် Jet Fighter နဲ့တီဘောမျိုးမှာဘုံနှလုံးကျဲချတိုက်ခတ်မှုကြောင့်အဆောက်အဦတချို့ထိမှန်ပျက်စီးခဲ့ကြောင်းPSLF TNL မှသတင်းထုတ်ပြန်ပါတယ်။အဲ့ဒီဘုံကျဲချမှုကြောင့်မြို့ရင်းရှိပြည်သူစေယုံခွဲစိတ်ဆောင်တစ်စောင်းစီပင်အဆောက်အဦ၅လုံးနဲ့ နေအိမ်ရှင်းလုံးထိမှန်ပျက်စီးသွားခဲ့တယ်လို့သိရပါပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စစ်ရေးသတင်းအကောင်လုံးချက်တွေကိုတော့ Radio NUG သတင်းတောက်မင်းစစ်သွေးနဲ့ Car Shell တို့ကပြပို့ထားတာဖြစ်ပါလိမ့်ခင်ဗျာ။
Radio UNG သောတာရှင်များရှင်အခုဆက်လက်ပြီး Radio UNG ရဲ့ပြည်တွင်းသတင်းများကိုနေဦးနိုင်မှဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်ရှင
်မင်္ဂလာပါခင်ဗျာအခုချိန်ကစပြီး Radio UNG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့နေဦးနိုင်ပါအခုပြမသုံးတပုတ်အနေနဲ့နယူးတော်လန်ရေနိုင်ငံရေးဆွေးနွေးပွဲအမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်ဘက်ဖလိုမြို့မှာကျင်းပဆိုတဲ့တင်ကိုတင်ပြပေးပါမယ်။ဇူလိုင်လ5ရက်နေ့အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်ဘက်ဖလိုမြို့မှာနိုင်ငံတကာပူးပေါင်းဆောင်ရွက်ရေးကွန်ရက် ICN မှာကျင်းပတဲ့နယူးတော်လန်ရေနိုင်ငံရေးဆွေးနွေးပွဲပြုလုပ်ခဲ့ကြောင်းသိရပါပါတယ်။နွေဦးတော်လန်ရေးနိုင်ငံရေးဆွေးနွေးပွဲသို့ CRPH ဥက္ကဋ္ဌဦးအောင်ကြည်ညွန့် Federal ရေးရဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာ Slightly မုံစာကောင်ဆက်သွယ်ရေးသတင်းချက်လက်နှင့်နေပညာဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးထင်လင်းအောင်နိုင်ငံခြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးမိုးစောဦးအမေရိကန်ရောက် NLD အမတ်များအိန္ဒိယနိုင်ငံဆိုင်ရာ NUG ဆက်ဆံရေးကိုယ်စားလှယ်ဒေါက်တာရိုဒင်းနဲ့ကိုသွင်းလင်းအောင် NUCC တို့ကိုတက်ရောက်ရန်ဖိတ်ကြားထားတယ်လို့သိရပါတယ်။အဆိုပါဆွေးနွေးပွဲကိုအွန်လိုင်းဆုံးဖြတ်ကာကွယ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးရီမော်စေဘော်ရီနဲ့ကိုတန်းရောင်းဝယ်ဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်ခင်မမမျိုး NUG MOD PDF စစ်ဦးစီးအရာရှိချုပ်တနင်္သာရီတိုင်းစစ်ဒေတာကိုကေးမှုဆရာတော်အရှင်ထာဝရလူပောင်တဲ့ဒီမိုကရက်တစ်ပါတီဥက္ကဋ္ဌကိုနောင်ယူရန်ကုန်တိုင်းပကဖတာဝန်ခံနဲ့ဝန်ကြီးချုပ်ကိုရီးအရာရှိကလလတဥက္ကဋ္ဌသို့မဟုတ်အတွင်းရေးမှု KNDF ဥက္ကဋ္ဌခွန်ဘီတူ PLA အထွေထွေအတွင်းရေးမှုရဲဘော်နီနီကျော်မွန်ပြည်သစ်ပါတီ AD ပြောခွင့်ရနိုင်ပညာမော် PNFC ဥက္ကဋ္ဌခွန်မြင့်ထွန်း TNLA တွဲဖက်အတွင်းရေးမှုနှင့်ဘုံမူကြီးတာပန်လာဒေါက်တာတေဇာဆန် KNU နဲ့ ABSDF2 တက်ရောက်မယ်လို့သိရပါတယ်။နွေဦးတော်လန်ရေးကာလမှာတတိယအကြိမ်ပြုလုပ်တာဖြစ်ပြီးတော့ပြည်ပရောက်မြမတော်လန်ရေးနိုင်ငံရေးအခမ်းကဏ္ဍဆက်လက်မြင့်တင်နိုင်ရေးဟန်ချန်းညီညီလှုပ်ဆောင်နိုင်ရေးအတွက်ရည်ရွယ်ပြီးတော့ဇူလိုင်လ5ရက်နေ့နဲ့6ရက်နေ့နှစ်ရက်ကျင်းပပြုလုပ်မယ်လို့သိရပါတယ်။စီရေးနိုင်ငံရေးတန်တမန်ရေးရာများအပြင်စေကောင်စီရဲ့မတရားတဲ့အတူအယောင်ရွေးကောက်ပွဲနဲ့တက်ဆိုင်သူများမပါဝင်တဲ့ငင်းချင်းဆွေးနွေးပွဲကိစ္စများကိုလည်းထည့်သွင်းဆွေးနွေးသွားမှာဖြစ်တယ်လို့သိရပါတယ်ခင်ဗျာဆက်လက်ပြီးတော့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီပုံမှန်လုပ်ငန်းညှိနှိုင်းအစည်းအဝေးမှာပြည်ထောင်စုဝန်ကြီးဦးအောင်မျိုးမင်းကလုပ်ငန်းဆောင်ရွက်ချက်များနဲ့ရှေ့လုပ်ငန်းစဉ်များကိုရှင်းလင်းတင်ပြတဲ့သတင်းကိုတင်ပြပေးပါမယ်2025ခုနှစ်ဇူလိုင်လ4ရက်နေ့မှာဗီဒီယိုကွန်ဖရင့်မှာတဆင့်ကျင်းပခဲ့တဲ့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီပုံမှန်လုပ်ငန်းညှိနှိုင်းအစည်းအဝေး25မြင်းဆောင်2025မှာအမျိုးသားညီညွတ်ရေးအစိုးရလူအခွင့်ရေးဆိုင်ရာဝန်ကြီးဌာနရဲ့လုပ်ငန်းဆောင်ရွက်ချက်များနဲ့ရှေ့လုပ်ငန်းစဉ်များအားရှင်းလင်းတင်ပြခဲ့ကြောင်း CRPH မှသတင်းထုတ်ပြန်ထားပါသည်။အစည်းအဝေးမှာပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီအဖွဲ့ဝင်ဦးမျိုးနိုင်ကနှုတ်ခွန်းဆက်စကားပြောကြားခဲ့ပြီးတော့လူအခွင့်ရေးဆိုင်ရာဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးအောင်မျိုးမင်းကတနိုင်ငံလုံးအတိုင်းအတာအနေဖြင့်လူအခွင့်ရေးဆိုင်ရာအချက်အလက်များကောက်ယူထားရှိပြီးတော့2021ခုနှစ်မှလက်ရှိအချိန်အထိလူအခွင့်ရေးဆိုင်ရာချိုးဖောက်မှုစုစုပေါင်း 19,634 မှုအားကောက်ယူထားရှိနိုင်ကနိုင်ငံတကာတရားရုံးများမှတရားစွဲဆိုနိုင်လောက်သည့်အထိခိုင်မာသောအမှုများနိုင်ငံတကာတရားရုံးများမှအရေးယူဆောင်ရွက်နိုင်ရန်တပယ်အိုင်တပယ် M10 ပေးပို့ထားရှိမှုအခြေအနေများအပြင်ဒေါ်လာအင်အားစုများကျူးလွန်တဲ့အမှုပေါင်း926မှုကိုကောက်ယူထားရှိနိုင်မှုတို့ကိုတင်ပြခဲ့တယ်လို့ဖော်ပြထားပါသည်။ဒါ့အပြင်လူခွင့်ရေးဆိုင်ရာဝန်ကြီးဌာနအနေဖြင့်အများပြည်သူကြည့်ရှုလေ့လာကိုးကားအသုံးပြုနိုင်ရန်ထုတ်ပြန်ထားရှိတဲ့အချက်အလက်သင်ပုံ Data Dashboard ထုတ်ပြန်ချက်များမြေပြင်မှာခန့်အပ်ထားတဲ့လူခွင့်ရေးတာဝန်ခံများရဲ့အခြေအနေများလူခွင့်ရေးဆိုင်ရာဝန်ကြီးဌာနကဆောင်ရွက်လျက်ရှိတဲ့အခြေခံလူအခွင့်ရေးသင်တန်းလူအခွင့်ရေးချိုးဖောက်မှုမှတ်တမ်းတင်ခြင်းသင်တန်းစေတီတော်ကျင့်ဝတ်အမျိုးသမီးနဲ့ကလေးသင်ငယ်များကိုကာကွယ်ဆောင်ရှောက်မှုသင်တန်းလူအခွင့်ရေးဆရာဖြစ်သင်တန်းများကိုလှူဆောင်နေမှုများအားလည်းအသီးစိတ်ရှင်းလင်းတင်ပြခဲ့တယ်လို့သိရပါတယ်လူအခွင့်ရေးဆိုင်ရာဝန်ကြီးဌာနအနေဖြင့်ပြည်သူလူထုထံမှတိုင်ကြားမှုများအားကင်တွယ်ဆောင်ရွက်နေတဲ့အခြေအနေများနိုင်ငံတကာနဲ့ဆက်သွယ်ဆောင်ရွက်လျက်ရှိတဲ့အခြေအနေများနဲ့ရှေ့လုပ်ငန်းစဉ်များအားရှင်းလင်းပြောကြားခဲ့ပြီးတော့တက်ရောက်လာကြတဲ့ကော်မတီဝင်များကသိရှိလိုရာများကိုစုနေမင်းများကအကြံပြုခဲ့ကြပြီးတော့ပြည်ထောင်စုဝန်ကြီးကပြန်လည်ရှင်းလင်းဖြေကြားခဲ့တယ်လို့ဖော်ပြထားပါတယ်။ဆက်လက်ပြီးရေးရကော်မတီများအလိုက်လုပ်ငန်းဆောင်ရွက်ချက်များတင်ပြစုနေရမှာအလုံးသမားရေးရကော်မတီ၊ပညာရေးကော်မတီ၊ Federal ရေးရကော်မတီနဲ့ပြည်သူ့ရေးရကော်မတီတို့ကလုပ်ငန်းဆောင်ရွက်ချက်များတင်ပြစုနေကြကအစည်းအဝေးကိုရည်နာခဲ့တယ်လို့သိရပါတယ်ခင်ဗျာ။ ဆက်လက်ပြီးတော့ကြားကာလတရားစီရင်ရေးဆိုင်ရာဦးစီးဌာနနဲ့မြို့နယ်တရားသူကြီးများတွဲဆောင်ဆွေးနွေးတဲ့တဲ့တင်ကိုတင်ပြပေးပါမယ်။အမျိုးသားညီညွတ်ရေးအစိုးရတရားရေးဝန်ကြီးဌာနကြားကာလတရားစီရင်ရေးဆိုင်ရာဦးစီးဌာနနဲ့မြို့နယ်တရားသူကြီးများတွဲဆောင်ဆွေးနွေးပွဲအမှတ်စဉ်6မြင်းဆောင်2025ကိုဇွန်လ28ရက်နေ့မြန်မာစံတော်ချိန်နေ့လယ်10နာရီအချိန်မှာစတင်ကျင်းပခဲ့ကြောင်းသိရပါတယ်။ဆိုပါခန်းနာကိုကြားကာလတရားစီရင်ရေးဆိုင်ရာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါ်မီပူပြစ်မှုနဲ့တရားမဌာနညွှန်ကြားရေးမှူးဦးကျော်စုရုံးအဖွဲ့မူဒေါ်ရွှေနွေယူဦးစီးဌာနတာဝန်ရှိဝန်ထမ်းများနဲ့မြို့နယ်တရားရုံး32ရုံးမှတရားသူကြီးများဆက်သွယ်ရေးတာဝန်ခံများတက်ရောက်ခဲ့ကြတယ်လို့သိရပါတယ်။ရှေးဦးစွာတရားရေးဝန်ကြီးဌာနကြားကာလတရားစီရင်ရေးဆိုင်ရာဦးစီးဌာနညွှန်ကြားမှုချုပ်ကိုစားပြစ်မှုနဲ့တရားမဌာနညွှန်ကြားမှုဦးကျော်စုမှအဖွဲ့မှစကားပြောကြားရမှာတာဝန်ထမ်းဆောင်နေကြတဲ့မြို့နယ်တရားသူကြီးများအနေဖြင့်မိမိတို့ကြုံတွေ့နေရတဲ့အခက်အခဲများနဲ့ပတ်သက်ပြီးတော့ဦးစီးဌာနကိုအချိန်မီတင်ပြစီလိုကြောင်းတရားရုံးမှအမှုရင်ဆိုင်နေရတဲ့တရားလူတရားခန်များရဲ့အခက်အခဲများအပေါ်ဥပဒေပေါင်းအတွင်းမှအဖြေရှာဖွေပေးရမှာဖြစ်ရာအချို့ကိစ္စရပ်များအားအလင်းစလူဆောင်ရွက်မှုများကြောင့်အမှုတွေများမှာဥပဒေဆိုင်ရာအခွင့်အရေးများဆုံးရှုံးသွားစီနိုင်သည်ကိုတတိထားစီလိုကြောင်းတရားသူကြီးများအနေဖြင့်တပ်ဆိုင်ရာဥပဒေလက်ဆွဲစာအုပ်များအားလက်ခံထားဆောင်ရွက်ရမှာဖြစ်ရာစင်စဲမပြတ်လေ့လာဖို့လိုအပ်ကြောင်းဖြင့်အဖွဲ့မှစကားပြောကြားခဲ့တယ်လို့သိရပါတယ်။အဒီနောက်မြို့နယ်တရားသူကြီးများမှမေးမြန်းလာတဲ့မေးခွန်းများအားဦးစီးဌာနမှညွှန်ကြားမှုချုပ်ဒေါ်မီပူပြည်မှုနှင့်တင်မဌာနညွှန်ကြားမှုဦးကျော်စုရုံးအဖွဲ့မှူးဒေါ်ရွှေနွေယူတို့ကအသီးသီးပြန်လည်ဖြေကြားခဲ့ကြပြီးတဲ့နောက်ညွှန်ကြားမှုချုပ်ဒေါ်မီပူမှအစည်းအဝေးဆုံးဖြတ်ချက်များနဲ့ရှေ့လုပ်ငန်းစဉ်များချမှတ်မှုအားအတည်ပြုပေးခဲ့တယ်လို့သိရပါတယ်။အရင်နောက်ကြားကာလတရားစီရင်ရေးဆိုင်ရာဦးစီးဌာနညွှန်ကြားမှုချုပ်ဒေါ်မီပိုးကနေကောချုပ်အမှားစကားပြောကြားရမှာနိုင်ငံတနိုင်ငံဖွံ့ဖြိုးတိုးတက်ရေးကိုတိုင်းတာသည့်အခါမှာဥပဒေစိုးမိုးမှုဟာအဓိကကျတဲ့လိုအပ်ချက်ဖြစ်ပါကြောင်းတရားရုံးများအနေဖြင့်လည်းဥပဒေစိုးမိုးမှုမြင့်မားစေရေးအတွက်တရားစီရင်ရေးလုပ်ငန်းတင်းဆောင်မှုမရှိစေရေးတို့ကိုပုံမှန်အလေးထားဆောင်ရွက်ကြစီလိုကြောင်းတရားစီရင်ရေးလုပ်ငန်းစဉ်ဟာနိုင်ငံရေးအရလွန်စွာအရေးကြီးတဲ့လုပ်ငန်းဖြစ်တာနဲ့အညီတရားသူကြီးများအနေဖြင့်လည်းမိမိတို့ရဲ့လုပ်ငန်းအပေါ်စနစ်တကျစည်းကမ်းတကျကျင့်သုံးလုပ်ဆောင်နိုင်ဖို့လိုအပ်ကြောင်းအဲ့ဒီလိုဆောင်ရွက်နိုင်ဖို့ရမှာမိမိတို့မှာဥပဒေဆိုင်ရာအသိပညာများပုံမှန်တိုးတက်ကောင်းမွန်စေရန်လေ့လာသင်ယူပြီးတော့အရေးချင်းပြေဝတဲ့တရားသူကြီးများဖြစ်စေရန်ကြိုးစားအားထုတ်စီလိုကြောင်းနဲ့ပြည်သူများယုံကြည်အားကိုးရတဲ့တရားသူကြီးကောင်းများဖြစ်ပါစေရန်နဲ့တာဝန်ထမ်းဆောင်နေတဲ့မြို့နယ်တရားသူကြီးများအားလုံးဘေးကင်းကျန်းမာပါစေရန်ဆုတောင်းမေတ္တာပို့သပြီးတော့အစည်းအဝေးကိုမြန်မာစံတော်ချိန်နေ့လယ်12နာရီခွဲအချိန်မှာအောင်မြင်စွာရုပ်သိမ်းခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးတော့86နှစ်မြောက်ကရင်အမျိုးသားလွတ်မြောက်ရေးတပ်မတော်နေ့ KNL D ဂုံပြုတ်အခမ်းအနားကျင်းပတဲ့တဲ့တင်ကိုတင်ပြပေးပါမယ်။ကရင်အမျိုးသားအစည်းအရုံး KNU မြိတ်တဝဲခရိုင်တပ်မဟာ၄ကဦးဆောင်ပြီးတော့2025ဇူလိုင်လ5ရက်နေ့မှာကြာရောက်တဲ့86နှစ်မြောက်ကရင်အမျိုးသားလွတ်မြောက်ရေးတပ်မတော်နေ့ဂုဏ်ပြုအခမ်းအနားကျင်းပခဲ့တယ်လို့ KNU မြိတ်တဝဲခရိုင်ကထုတ်ပြန်ထားပါတယ် KNL D ဂုဏ်ပြုပွဲအခမ်းအနားကိုကော်တူလေအုပ်ချုပ်နေမြေတပ်မဟာ၄ရဲ့ဌာနချုပ်ဟောင်းနေရာဖြစ်တဲ့မဲသမီခီးမှာဇူလိုင်လ5ရက်နေ့ကပြုလုပ်ခဲ့တာလို့ဆိုပါတယ်အဆိုပါဂုဏ်ပြုပွဲကို KNU မြိတ်တဝဲခရိုင်ဥက္ကဋ္ဌဖရိုစောဖလို့စိုးဝေKNL တက်မဟာလေတက်မဟာမူဘုံမှုချုပ်စော်လီထောအပါဝင်ဌာနဆိုင်ရာကောင်းဆောင်များတပ်ပိုင်းဆိုင်ရာကောင်းဆောင်များကရင်လူငယ်အစည်းအရုံးကောင်းဆောင်များဌာနဆိုင်ရာလူငယ်များတက်ရောက်ဂုဏ်ပြုခဲ့ကြတယ်လို့သိရပါပါတယ်ခင်ဗျာဆက်လက်ပြီးတော့ရန်ကုန်တိုင်းအတွင်းဇွန်လမှာမတရားဖမ်းဆီးခံရသူ80ဦးရှိပြီးတော့12ဦးပြန်လည်လွတ်မြောက်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။2025ခုနှစ်ဇွန်လမှာရန်ကုန်တိုင်းအတွင်းအကြမ်းဖက်စစ်တပ်မှလူ80ဦးကိုမတရားဖမ်းဆီးခဲ့ကြောင်းရန်ကုန် Scout Network မှတရင်ထုတ်ပြန်ထားပါရီ။၎င်းတို့အနက်12ဦးပြန်လည်လွတ်မြောက်လာခဲ့ပြီးတော့73ဦးမှပြန်မလွတ်လာတော့ဘဲစစ်မှုထမ်းတင်နှန်းကြောင်းများနဲ့အချင်းထောင်များကိုပို့ဆောင်ခံရကကျန်းတဲ့55ဦး၏ဖမ်းဆီးခံရပြီးနောက်ဆက်တွဲအခြေအနေကိုဆက်လက်မသိရှိရသေးဘူးလို့ဖော်ပြထားပါရီဖန်စီခံရသူများအနက်19ဦးမှာစစ်မှုထမ်းတင်နှန်းအတွက်ဖြစ်ပြီးတော့အလုတ်ရမည်ဟုဆိုကလိန်လေခေါ်ယူခံရသူ10ဦးစစ်မှုထမ်းဆိုင်ရင်အတိုင်းအိမ်ထိရှာဖမ်းခံရသူ10ဦးလမ်းပေါ်ပေါ်တာဆွဲခံရသူ2ဦးတို့ဖြစ်က၎င်းတို့အနက်မှာ2ဦးမှာချုံနောင်ခံထားရတဲ့နေရာမှထွက်ပြေးခဲ့တော်လဲမလွတ်မြောက်ခဲ့ပဲပြန်လည်ဖမ်းဆီးခံခဲ့ရတယ်လို့သိရပါရီလူမှုကွန်ရက်မီဒီယာပေါ်မှာစစ်ကောင်စီကိုဝေဖန်ရေးသားမှုကြောင့်ထုတ်ပြန်ကြေညာပြီးတော့ဖမ်းဆီးခံရသူ9ဦးတော်လိုင်းလူရှောင်မှုကြောင့်ဖမ်းဆီးခံရသူ9ဦးဒေါအောင်ဆန်းစုကြည် င်မွေးနေ့တပိတ်မှာပါဝင်သည်ဟုဆွဆွဲခံရကဖန်စီခံရသူ3ဦးရှိတယ်လို့အတည်ပြုထားပါတယ်ဖန်စီခံရသူတို့ထဲအသက်18နှစ်အောက်ကျောင်းသား3ဦးပါဝင်ပြီးတော့စက်ရုံလောက်ခလာစာတိုးမြင့်ရဲအတွက်ဆန္ဒပြသူ2ဦးဖန်စီခံရကမော်ဒယ်အေဂျင်စီပိုင်ရှင်ဂျွန်လွင်ကိုလည်းအစိုးရချမ်းချမ်းကိုကူညီနေတယ်လို့ဆွဆွဲကဖန်စီစစ်ဆေးပြီးတော့ပြန်လွတ်ပေးခဲ့တယ်လို့ဖော်ပြထားပါတယ်ဇွန်လ16ရက်နေ့မှာလေကူမျိုးနယ်မှာရှိတဲ့ဖောင်ကြီးစာခါတတင့်နဲ့တိုက်ကြီးမျိုးနယ်ရှိဂျိုးယူတတကတစ်တို့မှာစစ်မှုထမ်းအမှတ်14တင်းနန်းစတင်ခဲ့ပြီးတော့စုစုပေါင်းလူ340ခန့်ပါဝင်နေကြောင်းအသိပေးထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်ခါရှဲကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
Radio AMG မှာဆက်လက်တင်နေပါတယ်ရှင်။အခုဆက်လက်ပြီး Radio AMG ရဲ့တော်လရင်တိဂီတာအစီအစဉ်အနေနဲ့တော်လရင်သမားအမေစုသားများရဲ့မိုးရီရွာလို့ဆိုတဲ့တချင်ကိုနားဆင်ကြရမှာဖြစ်ပါတယ်ရှင်
။မိုးရီရွာလို့ရေတွေကြည့်ရင်စိုက်ပြေကိုက်ပြေစီပင်ကြီးကိုလည်းတတိရတယ်။မိုးရီရွာလို့မီးတွေပြည့်ရင်လာစဉ်ရောက်ရှိမီတာစာရွက်လေးတတိရတယ်။မိုးရီရွာလို့လေတိုက်ချမ်းရင်တောခုတ်တောင်ဖြိုကိုတော်ကြီးတွေလဲတတိရတယ်မိုးရီရွာလို့လမ်းတွေပြန့်ရင်တိုက်ဆောက်ကားစီငိမ့်စာကြီးချိုလဲတတိရတယ်ကျွန်တော်လမ်းမြင်နာများနေတယ်ကျွန်တော်ဆိုးရှင်နဲ့လင်မပေးပါနဲ့ရေရေကြည့်ရင်စပြေကိုက်ပြေစီပင်ကြီးကိုလည်းတတိရတယ်မိုးရီရွာလို့မီးတွေပြည့်ရင်လာစဉ်ရောက်ရှိမီတာစာရွက်လေးတတိရတယ်မိုးရီရွာလို့လေတိုက်ချမ်းရင်တောခုတ်တောင်ဖြိုကိုတော်ကြီးတွေလည်းတတိရတယ်မိုးရီရွာလို့လမ်းတွေပြည့်ရင်တိုက်ဆောက်ကားစီငိမ့်စာကြီးချိုလည်းတတိရတယ်ကျွန်တော်လမ်းမြင်နာများနေတယ်ကျွန်တော်ဆိုးရှင်နဲ့လင်မပေးပါနဲ့
ဆက်လက်ပြီး Radio UNG ရဲ့တိုင်းသားဘာသာစကားအစီအစဉ်လေးနဲ့ချူချင်းဘာသာစကားပွဲတစ်ခုဖြစ်တဲ့မိုးဘာသာစကားဖြစ်တဲ့သတင်းထုတ်လွှင့်မှုအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီအစီအစဉ်ကို Radio UNG နဲ့ချူချင်းဘာသာစကားထုတ်လွှင့်မှုအဖွဲ့တို့ကပူးပေါင်းထုတ်လွှင့်တာဖြစ်ပါတယ်ရှင်။
ခွေးနာတူနမရိုင်နော်အတုံဝခုကုံထမ်ကူလမ်ကူလိခာညက်ချာခုံဟုံထူရီမိငိုင်ဘာခိုင်နီအတုံဝထူရီလီကျူ CNO CNDF လား CDF ဟွာငူရမ်အနင်းတုံခါနာရီယာခနာဘိုင်ဒီခုံခုံနေရင်ခော့ဘာဘယာအမီဘီဘာချာချင်းလန်ကောင်စီလာချင်းပရတဟုနော်ထူနီချိုတော့မောက်မိငိုင်ခိုင်နီဂျူတယာအခိပြနကောင်ထူလီကျူမောင်ရောအကုံရာကောင်ဘုံရီအန်တိုင်းနဲ့ခိုဒီမရီဘက်ပြီးတော့ပြီးပါကြာစီတက်ဖုန်တူပြီးတော့ထုံချောကေမောင်ပြင်းမိငါပါအပ်နေဂျူတရာအန်ထူပြောင်းထူလိကျဖာဆောင်အပ်ကီယာခါလာယာဖျာလာထုံကိပလိပချီ KNDF လာအမှုန်ပြီးတော့ရာဦးနဲ့အန်ကရစီယာချက်ဖရိတာတမတ်အမိခါဘာနာအပ်ကီယာအန်ထူမောင်လမ်ရီအတူငွေအရှင်ကနောမိငါပါအပ်နေ ချိုခိုစစ်တုံဖလာမန်ရောကွာအန်တုန်ကနာအော့ကီယာချင်ဘရတာဟူကွန်ကာချင်းနာရှင်နယ်ဒီဖ ens ဖော့စ် CNDF လာချင်းလန်ကောင်စီကစီတီအက်ဖ်ဟောင်ဝရမ်ခင်းနင်းလကွန်ဝိုင်ရီမှုနေဘီလိုဝိုင်ထခါကြချင်းလန်ကောင်စီလာချင်းဘရတာဟူနောအင်ကျက်ချက်ထုံဟုံထွနီရှနာအော့ကီနီစီတီအက်ဖ်ဟောင်ဝရမ်လာ CNDF ဖန်လကွန်ဝန်ငရူယန်တုန်ကနာရီလီကျူချင်းလန်ကောင်စီလာချင်းညီနောချင်းဘရတာဟူတန်ကနောဥတန်အဖီလူဒနာကော့ခိုင်ကင်းနေအဟိစင်ကောရာကောင်ဘုံရီဖီဒုံကနာကုံဥဖီကာမီကျကင်ဒူဝဂျီယာချင်ပရတဟုနောထွမ်းရှုကကင်းနီဂျူတီယံဟုံထုံဦးနေရင်ပိုင်ဦးနေတူမလတ်တူမတန်လကုံအနီယဒိမရီစီအမ်ပီလောပါပါရှုခိုင်မောင်လာအကျနာချိုဆဲကောရာကောင်ဘုံဟီယံလကုံဒုံကနာလီကျူအယူနာအော့ကီဂျီဖီချင်ပရတဟုနောပရကင်းနီချင်လန်ကောင်စီတန်ကနဂျုံဖီစီတက်ဖ်ဟွာငိုရမ်လာစီအန်တီဖန်လကုံဒုံကနာကခနာကျောစခံတူမလာတူမတ်ဒမ်လပီကံတုန်ကနာကာကကံဘယဖမတ်တူစီတုန်ကနာရီအမင်းဒွန်ဘိုင်လှခိုင်မောကျူလမ်ကျခါထုံထွန်ရှနာအပကိနီအန်ကရစူရာနာကတူဘခရခင်းနုလေကျူချိုခွာကရုံအန်ကရစီရော့ဒ်ဝိုင်အကျာကမယချိုဆဲကောရာကံဘုံတူမတ်လာတူမတန်လကုံဒီမရီနာကလာမောအီလိုဝိုင်လှခိုင်မောဖီချင်းလန်ကောင်စီနောပစ်ကိနီချိုခွာမ်စုံတန်မတူပီမောင်ရောကရုံကမွတ်တမောင်ရောဒီမရင်းနဲ့နုဥမ်ငိုက်ရပါရမောင်ရပီရော်ရီပြမ်ထမ်ပါနာဘီလိုနာမတိုင်လော်ပီချေမောင်စတက်ဖ်မတူပီနော့မတူပီမောင်ရမီရာပါနာကခခုမွတ်အဘဲနာခခုမဖရမ်ကူလမ်ကူလင်းပါမဗုတ်ချဂူလီကုံဟုံထုံချောကင်းနီကျူတီယမတူပီမောင်ရရပါဝဲတုနာကုံအမင်းထုံဘက်ကရီမကုခိုလင်ဘိုင်ကီယာဆဲကောရာကံဘုံရီခနဖီရှုံဟပါနာအော့ကေမောင်အပရင်နာအော့ကင်းနီမောင်ရရနာပြရကခုံဟုံပြုံကနော့အတူပဲခခုမွတ်အကရုံဒီကျူမောင်ရပြမ်ထမ်ပါနာအန်ဂရူစီယမ်ချွင်းရှိတာမင်းရီခုတ်ချောင်းရီအမောမလိုပါနင်းဝရမမောင်လမ်းရီအဒမတာပြီးနာအုံးစီအချွနာခနဘီလိုဒူကီယာခုတ်ကရုံလခုပုံကခုတ်ချောင်းဝနာခနဖီရေကနာအော့ကီမောင်စီတက်မတူပီနော့အပရင်နာအော့ကီနီမတူပီမောင်ရလေကျူခုတ်ကုံဖရမ်ကူလမ်ကူလိပ္ဖီမုခ္ချာကုဟုံချင်ဘရတဟုအော်ပရေရှင်းဂျီယာထုံချောဦးနေခုတ်ကုံဖရမ်ကူလမ်ကူလိပ္ဖီမုခ္ချာကူလိကုဟုံအမရာဖီကကီနီမတူပီမောင်ရတုံနကုံလေကျူချင်ဘရတဟုအာရခတ်တတော်အီယောတတော်ဝိုင်းအီလာဝိုင်းတီအက်ဖ်ဆဲကွာဒါကံဘုံရီနော်မီတုကဖိကြကနီဂရင်းနီခိုပါဆောင်မရောယုံအန်ဂရစီယာခါလာယဖျာလတ်ထုံကိဘလက်ချီရနာအမမယခန်ယုံကပ်ခိုင်လော်ကီယာ FTC 2000 G ဂျက်ဖိုက်တာတမဖီချောင်းနော်ကေမောဂရင်းနီဆဲကွာဒါကံဘုံရီတန်ကနော်ဇူလိုင်ကျချထုံဟုံထုံရှောကွနီပါဆောင်မရောလေကျူဘုခ္ယမ်ကလင်းဖန်ဟုတ်တွနေမီတုကကြကမယဂျွန်ဘူခ ్య ထုံကိမှုဖာဆောင်အပ်ကခလာယဖျာလောက်ထုံကိပလိပီအမရာမောင်ဖီထုံချောက်ဝင်းနီဂျက်ခါအရွေခွန်ဝိုင်တန်ဟင်ခင်းတို့လောက်ကုန်လေကျူအန်ဂရစ်ဆူယာ FTC 2000 G ဂျက်ဖိုက်တာတမချောင်းလောက်အပ်ကမောင်ဖီဂရင်းနီဆက်ကွာရာကံပုံရီတန်ကနောထုံချောက်ဝင်းနီအန်ဂရစ်ဆူတန်ကနလေကျူခခုမ်ဖရမ်ကူလမ်ကူလိမ်ဟာဂျူလမ်ဂျက်ခါအရွေဟုံမတငါဂျက်ဖိုက်တာတမအမိုင်နာအပ်ကမောင်ထုံချောက်နေအတုဘခရီတာဤအပရင်လောပါနာကွန်ဖာကိမောင်ငမ်တင်တူနေအတုဝန်ထုံမငါလေကျူအရှိမဂျက်ခိုင်နီညမခုခုံလာကျူခုံနမြောက်ပြကျူစားချောင်းနမြဘန်အယုတီစီနာအငိုင်းနာရီအယုမိုက်နေနေဘုံခွနမကျင်းနဆကြရှင်ကနောပရင်ထီနီနုပါဖိနာဘန်ရိုင်းနံဘာ
ခခုမ်တုံစီမဘခိုယုံခင်လုပွိုက်ရီဖာခ ्यांग အကဒမ်အစနာအလိမနာအပကိနီလေမိုင်းစလာကက်ဆက်ထေကျခင်လုံရီလေကျူအန်လုံကဒင္ဦးနေအန်ဆူအဂလမ်အကလုမ်အခါံအမ်ဗုတ်ချီယာအမင်းခရနာအော့ကိနီလေမိုင်းစလာခင္လုပွဲရီလေကျူအကြောင်းအမင်းတုံကနာမနာအမှုန်ရီယုံအတုဘခရအမင်းတုံကနာကအမှုန်ရီယုံဟူနင်းနေအဂျွန်ရီယာဟူနုံရောက်အကြာကုံခင္လုပွဲရီကျူအိယာကျအုနော်ချီယာငိုင်းနာဝိုင်ထခိုင်းနီကက်ဆက်ထေကီယာခင္လုပွဲရီလာလေမိုင်းစရီယပ်နာရရုံနာစုံဝန်တောင်းနာမီယမ်ခီနာရီကပီဝိုင်အဝါယာအကဒမကက်ထေဦးနေချောင်ရီအမီလင်ဝိုင်အမီထွန်းအမိုက်ဝါယာကျောက်ဆောင်ဟင်ဂနီနငါအ옴နာကပေယုံငါအဝါယာအကျွနမွေမွေရီနမှုအကြကုံအဟိခ ्या ငါနမ်ချင်းဒူဝိုင်ကျွနကကနေနငါဖဖင်းအဝိုင်ကကျောက်ဟောင်းလေကျူဘိနတ်တမတ်ပိနေအကျွနမောင်လမ်ရီမစည်းကအံဘူမနမ်ချင်းဝိုင်
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခေတ္တရန်နာလိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုပြကြပါလို့ရှင်။ Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ19.7 MHz နဲ့ ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီရှင်။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွဲ့သူဖွဲ့သားများကဆုတောင်းလိုက်ရပါတယ်။ San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရဲ့ Radio NUG ဖြစ်ပါတယ်ရှင်။အရေးတော်ပုံအောင်ရမည်။